ကိုဗစ်ကာယောဂါဟာဆွမ်းအားကောင်းနေဆဲဖြစ်တာကြောင့်ကမ္ဘာတဝန်းအချိန်တော်ကြာအောင်ကူးစက်ပြန့်နှံ့နေဖို့ရှိကြောင်းကမ္ဘာ့ဂျမားရဲ့အဖွဲ့ WHO ရဲ့ဂျမားရေးဆိုင်ရာအရေးပေါ်အခြေအနေများအစီအစဉ်အမှုဆောင်ဒါရိုက်တာမိုက်ကယ်ရိုင်ယန်ကသတင်းစာရှင်းလင်းပွဲအတွင်အခုလိုပြောသွားတာဖြစ်ပြီးတစ်ကမ္ဘာလုံးမှာသတင်းပတ်စင်တိုင်းပြည်မြအားဖြင့်၁.၃ဆက်တန်းကနေ၂တန်းဝန်းကျင်အထိကူးစက်နေပြီးသေဆုံးသူ၄000ကနေ၅000အထိရှိတယ်လို့လဲဆိုပါတယ်
The energy has not gone out of this pandemic. There's a lot of energy left in this spring, and this can drive the pandemic forward. The
force of the pandemic ဒီကာယောဂါဟာကူးစက်နေတဲ့အာယောဂပိုးရဲ့ကူးစက်နှိုင်းစွမ်းအများကြီးခြံထားရတာကြောင့်ဒီကာယောဂါဟာရှေ့လျှောက်ဆက်ပြီးတော့ကူးစက်နေဖို့သာရှိပါတယ်အကြောင်းကတော့ဒေသဆိုင်ရာဒေသခွဲဆိုင်ရာဒါမှမဟုတ်တချို့နိုင်ငံတွေမှာဆိုရင်ဥရောပတိုက်ထဲမှာကျွန်တော်တို့မြင်တွေ့နေကြရတဲ့အတိုင်းသိတာထင်ရှားတဲ့ကူးစက်မှုတွေကိုတွေ့နေကြရပါတယ် နောက်ပြီးအာဖရိကမှာလိုကူးစက်မှုပမာဏကြီးကြီးမားမားမတွေ့ကြရသေးတဲ့နေရာဒေသတွေကိုလည်းသတိပြုကြဖို့လိုပါတယ်။ဒါဟာနိုင်ငံများပြားမှာပြည်စုံလုံလောက်တဲ့စမ်းသပ်စစ်ဆေးမှုတွေမရှိကြသေးပဲဖြစ်နေလို့ဆိုတာကိုထင်ရှားနေတာလည်းဖြစ်နိုင်ပါတယ်လို့မစ္စတာရိုင်ယန်ကပြောသွားပါတယ်။
Johns Hopkins တက္ကသိုလ်ကပြုစုထားတဲ့ဒီကနေ့စီးရင်အရတက္ကသိုလ်မှာကိုဗစ်ရောဂါကူးစက်သူ30%ကျော်ရှိနေပြီးသေဆုံးသူက9000ကျော်ရှိသွားပါပြီရှင်။